ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂစုံစမ်းရေးကော်မရှင်တရားဖွဲ့ဖို့အစိုးပြုချက်တွေကိုမြန်မာအစိုးရကပယ်ချလိုက်ပြီးအင်မတန်ရှုပ်ထွေးတဲ့ရခိုင်ပြည်နယ်အခြေအနေပေါ်မှာနိုင်ငံတကာကပုံပြီးနားလည်မှုပေးကြဖို့မြန်မာကိုယ်စားလှယ်ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာပြောခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တင်ပြချက်ပေါ်မှာတုံ့ပြန်သွားတာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ဆူဆွဲချက်တွေကိုလည်းအလေးနက်ထားစုံစမ်းဖြေရှင်းနေပါတယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောပါတယ်ဒီအကြောင်းကိုတော့ကိုသားညွန့်ဦးကတင်ဆက်မှာပါ
ရခိုင်ဒေသအပါအဝင်မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာကိုပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်ဒီအပေါ်မှာကုလသမဂ္ဂအနေနဲ့တင့်တင့်နဲ့တုံ့ပြန်ကြိုက်တွေ့မှုတွေပဲလှုပ်တင်တယ်လို့မြန်မာအစိုးရကိုယ်စားလှယ်မြန်မာနိုင်ငံကြီးဌာနရဲ့အကြီးအကဲဦးထင်လင်းကဒီကနေ့ကုလသမဂ္ဂလူခွင့်ကောင်စီမှာပြောဆိုသွားပါတယ်။လူညိုရေးကန့်သတ်တွေကြားတဲ့ကပဲမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်မစ်ရန်ဟီလီကိုသူ့သွားလိုတဲ့နေရာတွေကိုသွားနိုင်အောင်လို့အတတ်နိုင်ဆုံးဆောင်ရွက်ပေးခဲ့တယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဆွဆွဲချက်တွေဟာပြင်းထန်လွန်ပြီးတော့ကုလသမဂ္ဂစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတဲ့အစုပြုချက်တွေကိုလည်းမြန်မာနိုင်ငံအနေနဲ့လက်မခံနိုင်ဘူးလို့ဦးထင်လင်းကပြောသွားပါတယ်
။ Myanmar does not accept the idea of a commission of inquiry as we are seriously addressing the allegations nationally.
နိုင်ငံတော်စုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတော့မြန်မာနိုင်ငံအနေနဲ့လက်မခံနိုင်ဘူး။ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအနေနဲ့အလေးအနက်ထားစုံစမ်းဖြေရှင်းနေပါတယ်။အတိမပြုနိုင်တဲ့တစ်ဖက်သက်တဲ့အချက်လက်တွေနဲ့ရွေချက်ရှိရှိဆွဆွဲချက်တွေပေါ်မှာအခြေခံပြီးလူသားမှုပေါ်ကျူးလွန်တဲ့ယာစုမှုဖြစ်နေတဲ့ဆိုတဲ့အတုံးအနှုံးကိုလက်မခံနိုင်ပါဘူး။ဥပဒေဆိုင်ရာညှိနှိုင်းချက်တွေကိုအခြေခံပြီးအမျှော်မြင်ရှိရှိနဲ့သုံးစွဲပြောဆိုတင်ပါတယ်
။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်မှာကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရားဖွဲ့ဖို့ဆိုတာကိုမြန်မာအထူးကိုယ်စားလှယ်ကအကြံပြုသလိုပဲလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်ကလည်းတိုက်တွန်းထားတာပါ။မြန်မာနိုင်ငံအနေနဲ့ဒီပြဿနာကိုပြည်ကိုယ့်ရဲ့ပြည်တွင်းအနေထားနဲ့ရအောင်ဖြေရှင်းနေပြီးတော့ရှုပ်ထွေးလာတဲ့ဒီအခြေအနေပေါ်မှာနိုင်ငံတကာကပို့ပြီးတော့နားလည်ဖို့လိုအပ်တယ်လို့လည်းဦးထင်လင်းကပြောပါရယ်။အကြမ်းဖက်မှုတွေဖြစ်စီတဲ့လှုပ်ဆောင်မှုတွေကိုဟန်တားနိုင်ဖို့လည်းလက်ရှိအစိုးရအနေနဲ့ဖြေရှင်းဆောင်ရွက်နေပါတယ်လို့ဦးထင်လင်းကပြောပါရယ
်။ Myanmar has always been against dissemination of hate speech and incitement.
အမှုတွေကဖြန့်လာတဲ့အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်တာမျိုးတွေကိုမြန်မာနိုင်ငံအနေနဲ့အမြဲပဲစန့်ကျင်ပါတယ်။အမှုစကားတွေကိုတားမြစ်နိုင်ဖို့နိုင်ငံတကာဥပဒေတွေနဲ့စီလျော်တဲ့ဥပဒေချမ်းတရက်ကိုလည်းပြင်ဆင်ရေးဆွဲနေပါပြီ
။လူခွင့်ကြီးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တီးခြားချမှတ်တာမျိုးကိုလိုလားဘူးလို့မြန်မာကိုယ်စားလှယ်ကပြောထားပြီးမဲ့လို့ EU ဥရောပသမဂ္ဂကတော့လက်ရှိမြန်မာလူခွင့်ကြီးအခြေအနေတွေပေါ်မှာအကြံပေးတိုက်တွန်းချက်တွေပါဝင်မဲ့ဆုံးဖြတ်ချက်တရက်ကိုချမှတ်နိုင်ဖို့ပြင်ဆင်နေပါတယ်။ဒါကလည်းမြန်မာအပါအဝင်သက်ဆိုင်ရာအစိုးရတွေနဲ့ညှိနှိုင်းဆောင်ရွက်သွားမှာပါလို့ EU ဥရောပသမဂ္ဂကိုယ်စားလှယ်ကပြောခဲ့
တယ်။ European Union has engaged with the government, states,and other stakeholders
လူခွင့်ကိုလည်းဆက်ထားရှိရတဲ့ဥရောပသမဂ္ဂအနေနဲ့အခုလူခွင့်ကောင်စီကနေမြန်မာအရေးဆုံးဖြတ်ချက်တည်းချမှတ်နိုင်ဖို့အစိုးရရောအခြားနိုင်ငံတွေအားလုံးနဲ့ပါညှိနှိုင်းဆောင်ရွက်နေပါတယ
်မြန်မာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့လူခွင့်ကောင်စီမှာနိုင်ငံကိုယ်စားလှယ်ရဲ့ဒီကနေ့တုံ့ပြန်ဆွေးနွေးကြရမှာတော့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်အခြေအနေပေါ်မှာအများစုကစိုးရိမ်ကြောင်းဖော်ပြခဲ့ကြတယ်လို့ပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစီရေးပရိပခါတွေတိုးမြင့်လာတဲ့အခြေအနေပေါ်မှာလည်းစိုးရိမ်တဲ့အကြောင်းပြောပါတယ်မြန်မာအစိုးရရဲ့ညီညွတ်ရေးလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်ဖို့နဲ့အစုအဖွဲ့အားလုံးပေါင်းပတ်သက်နိုင်ဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ OIC Islamic နိုင်ငံများပူးပေါင်းဆောင်ရည်အဖွဲ့ရဲ့ကူစားပါကစ္စတန်နိုင်ငံကူစားလေကတော့မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးဖြစ်လာစေဖို့အလေးနဲ့တိုက်တွန်းသွားပါတယ်။
We call upon the government of Myanmar to respect its obligations under the international law.
နိုင်ငံကဥပဒေတွေနိုင်ငံကလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့လူခွင့်ရေးစာချုပ်စာရမ်းတွေမှာရေးသားပြဋ္ဌာန်းထားတာတွေကိုလေးစားလိုက်နာဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တရားဥပဒေစိုးမိုးရေးအတိုင်းကျင့်ကြံဆောင်ရွက်ကြဖို့နဲ့အစမ်းဖတ်မှုတွေမှာပါဝင်ပတ်သက်သူတွေကိုအရေးယူနိုင်ဖို့ပ
ါဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံအနေနဲ့ဥပဒေအတော်များများကိုပြင်ဆင်ဖျက်သိမ်းတာအထူးဖြစ်ဆိုရင်တော့ဖိနှိပ်ရေးဥပဒေတွေကိုဖျက်သိမ်းတာတွေကိုအစိုးရသိရတနှစ်တာကာလအတွင်းမှာဆောင်ရွက်ခဲ့သလိုပဲနိုင်ငံသားတွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလူလတ်ခွင့်ကိုအာမခံတဲ့ဥပဒေတက်ကိုမကြာသေးခင်ကပဲပြန်နှံ့နိုင်ခဲ့တယ်လို့မြန်မာကိုယ်စားလှယ်ဦးထင်လင်းကဒီလူခွင့်ကောင်စီကိုပြောသွားပါတယ်ရခိုင်ပြည်နယ်အရေးဖြေရှင်းမှုနဲ့ပတ်သက်လို့တော့ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့အကြံပေးကော်မရှင်ဖွဲ့ပြီးတော့ဆောင်ရွက်နေတာရှိတယ်လို့နိုင်ငံမဲ့ဖြစ်နေသူတွေအရေးဖြေရှင်းနိုင်ဖို့နိုင်ငံသားစီစီရေးလုပ်နေပြီးတော့ဒေသခံတွေနားလည်နိုင်မဲ့ဘာသာစကားနဲ့ရေဒီယိုအစီအစဉ်တက်ကူလည်းထုတ်လွှင့်ပေးနေတယ်လို့မြန်မာကိုယ်စားလှယ်ကပြောပါတယ်။မောင်နှော်ရေးအစိုးရကော်မရှင်အနေနဲ့ကလည်းမကြခင်အချိန်တွင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့ရှိနေတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။